ဆီးရီးယားနိုင်ငံမှာ21လကြာဖြစ်ပွားနေတဲ့အဓိကုံတွေရပ်သွားအောင်ဆီးရီးယားအစိုးရကိုရောအတိုက်ခံတပုံးတွေကိုပါညှိနှိုင်းဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေကဖိအားမပေးနိုင်ဘူးဆိုရင်လာမယ့်နှစ်ထဲမှာဆီးရီးယားနိုင်ငံအတွက်လူပေါင်း3,000,000လောက်ထိတေဆုံးမှုတွေဖြစ်လာနိုင်တယ်လို့နိုင်ငံတကာငြိမ်းချမ်းရေးတန်တမန်လက်တာဘရာဟီမီကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လထဲမှာဂျနီဗာမှာချပြခဲ့တဲ့ကမ္ဘာနဲ့ဒေတာရင်းအင်အားကြီးနိုင်ငံတွေလက်ခံခဲ့တဲ့ငြိမ်းချမ်းရေးအစီအစဉ်ကိုဖြစ်မြောက်အောင်အတွက်တန်တမန်နီးလန့်နဲ့သူဟာပြင်းပြင်းထန်ထန်စ조사ခဲ့ပေမဲ့ Syria အစိုးရဘက်ကရောအတိုက်ခံတွေဘက်ကပါဆွေးနွေးဖို့အတွက်ငြင်းဆန်နေတယ်လို့ Mr. Brahimi ကတနင်္ဂနွေနေ့ကကိုင်ရိုမှာပြောကြားခဲ့တာပါ Syria ပြဿနာကိုဒီငြိမ်းချမ်းရေးအစီအစဉ်ပေါ်မှာအခြေခံပြီးပြည်ရင်းဆွေးနွေးမှုတွေစတင်လာစေဖို့အတွက်ပြည်ပကအကူအညီတွေလည်းလိုအပ်နေပါတယ်လို့ပြောပါတယ် Syria နိုင်ငံမှာအခုလိုပြည်ရင်းဆက်ဆက်ပြီးဖြစ်နေမယ်ဆိုရင် Somalia နိုင်ငံမှာလိုလက်နက်ကိုင်ခေါင်းဆောင်တွေတီးတန့်ခွဲပြီးအုပ်ချုပ်တဲ့ပုံစံမျိုးဖြစ်လာနိုင်တယ်လို့အယ်ဂျီးရီးယားနိုင်ငံကသတိပေးလိုက်ပါတယ်။ဂျနီဗာငြိမ်းချမ်းရေးသဘောတူညီမှုအစီအစဉ်ထဲမှာဆီးရီးယားမှာအပြစ်ခတ်တွေရပ်ဆဲပြီးအမျိုးသားပြန်လည်တင့်မြန်ရေးဆွေးနွေးပွဲတွေလုပ်ဖို့နဲ့ယာယီအစိုးရတရက်ကိုဖွဲ့စည်းပြီးရွေးကောက်ပွဲအသစ်ကျင်းပဖို့ပါပါဝင်ပါတယ်။အဲ့ဒီထဲမှာလက်ရှိသမ္မတဘက်ရှယ်အယ်အဆက်ကိုဖြုတ်ချဖို့လုံးဝမပါဝင်ပါဘူး။ဒါဟာဆွေးနွေးပွဲမဖြစ်မြောက်စေတဲ့အကြောင်းရင်းတစ်ခုဖြစ်ပုံရပါတယ်။တပုံတွေဘက်ကမစ္စတာအဆက်နှုတ်ထွက်ပြီးတိုင်းပြည်ကနေထွက်ခွာသွားဖို့တောင်းဆိုနေသလိုသမ္မတအဆက်ကလည်းတပုံတွေဟာနိုင်ငံခြားကအထောက်အကူပေးနေတဲ့အကြမ်းဖက်သမားတွေလို့သတ်မှတ်နေတာပါ။